တော်ရည်မှာခင်ဗျာအခုတစ်ပတ်သကဝိုင်းမှာပါဝင်ဆွေးနွေးဖို့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေကတော့ကချင်ပြည်နယ်ကကချင်ပြည်နယ်စည်းလုံးရေးနဲ့ဖွံ့ဖြိုးမှုပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တွဲပူနဲ့1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရ NLD ပါတီကပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်စွေတို့ဖြစ်ကြပါတယ်အခုပြီးခဲ့တဲ့ရက်ပိုင်းတွေသတင်းပတ်တွေမှာကြားနေရတဲ့သတင်းတွေထဲမှာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ထဲမှာစစ်ပွဲတွေအရှင်ဟုန်တိုးမြင့်ပြီးတော့ပြင်းထန်လာတဲ့အတွက်ကြောင့်မို့စစ်ပြည်ဒုက္ခသည်တွေထောင်းနဲ့တောင်းနဲ့ချီးပြီးတော့ထွက်ပြေးဒုက္ခရောက်နေကြရတဲ့ဆိုတဲ့သတင်းတွေနဲ့ဖားကံမြို့နယ်ထဲမှာကြောက်စိမ့်တူးဖော်ရေးလုပ်ငန်းတွေကနေပြီးမြေစာပုံတွေပြိုကျလို့လူတွေရာနဲ့ချီးပြီးတော့တေဆုံးရတဲ့သတင်းတွေတော်တော်များများကြားခဲ့ကြရပါတယ်အခုပြီးခဲ့တဲ့တောက်ကြံနေ့ကပဲဖားကံမြို့နယ်ထဲမှာနောက်ထပ်မြေစာပုံပြိုကျလို့လူတစ်ယောက်တေဆုံးသွားတယ်ဆိုတာလည်းပဲကြားရပါတယ်အဲ့တော့ဒီဖားကန်ဒေသအကြောင်းမပြောခင်မှာဒီကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေကစစ်ပွဲတွေတနေ့နဲ့တနေ့ပုံမှန်ပြီးတော့ပြင်းထန်လာနေတာတွေကိုဆွေးနွေးကြပါတယ်။အခုရှမ်းပြည်နယ်ဘက်မှာဒီဘက်မိုင်းရှူဘက်မှာအကြီးအကျယ်ဖြစ်နေကြတယ်။မီဒီယာသမားတွေကမေးကြစမ်းကြတော့ပြန်ကြားရေးဝန်ကြီးဦးရဲချောက်ကပြောတယ်သူတို့ကလာပြီးတော့စလို့ဒီလိုဖြစ်ကြရတယ်ပေါ့တခြားဟိုမှာမွန်တို့ကရင်နီတို့ဆိုလို့ရှိရင်ဘာမှမလုပ်ကြရင်ဘာမှမဖြစ်ပါဘူးတဲ့ပြောတယ်ဒီဘက်ကရှမ်းဘက်ကလည်း SSC တို့ကပြောတော့လည်းပဲအစိုးရတပ်တွေကနေပြီးတော့လာပြီးတိုက်တယ်လို့လည်းပြောတယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်တိုက်ပွဲတွေတော်တော်ကြီးကိုပြင်းထန်နေအခုကတည်းကဂျက်လီနေရောဟယ်လီကော်ပတာတွေရောအကြီးအကျယ်ဖြစ်နေကြတာပေါ့နော်ဒီတော့ဟိုတော့ကမိုးညင်းဘက်မှာဖြစ်တော့လည်းပဲကချင်ပြည်နယ်ဘက်မှာလည်းဒီလိုပဲလေရင်နေပါတယ်ပါလာတော့တော်တော်လေးအခြေအနေကဆိုးတယ်အဲ့တော့ဒီတိုက်ပွဲတွေတလောက်ပြင်းထန်နေတာကိုရပ်ဆဲသွားနိုင်ဖို့ဘယ်လိုများလုပ်ကြမလဲနော်ဒီတိုင်းဆက်သွားနေလို့ရှိရင်ဂျာရီယာပြည်သူလူထုမှာအကြီးအကျယ်ဒုက္ခရောက်နေရပါပြီဆိုတာကျွန်တော်တို့သိစေချင်တယ်လေအခုဥစွာပထမဒေါ်ထွေးဘူးပြောပါလားခင်ဗျာ
ဒီတိုက်ပွဲတွေရက်စဲတင်ပါပြီအရင်တော့ကလည်းကျမတို့ဒီလိုတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်တာကိုလည်းကျမတို့တခါပေါ့နော်ကချင်ဘက်မှာဒီနေပိုင်းနဲ့ဖြစ်တာကိုလည်းကျမကိုယ်တိုင်ဒီပြည်သူ့လူတော်မှာအရေးကြီးအဆိုတင်မှတိုက်ပွဲတွေလုံးဝရပ်ဆိုင်ပြီးတော့ဒါစပွဲပေါ်မှာဆွေးနွေးကြဖို့ဆိုမှတင်တဲ့အခါမှာအခုခြေကြီးအထိပေါ့နော်သူတို့ဆွေးနွေးလာတာဒါကတိတ်ကောင်းတဲ့အလားအလာဖြစ်တယ်အဲ့တော့ဒီလိုအလားအလာကောင်းနေတဲ့အချိန်မှာကိုတခါလက်မှတ်ထိုးတဲ့လူကထိုးမထိုးတဲ့လူကမထိုးကောင်းစင်ကတော့တနိုင်ငံလုံးအပြစ်ခတ်လက်မှတ်ထိုးရေးလို့ပြောတယ်တနိုင်ငံလုံးမပါဘဲနဲ့ထိုးတဲ့လူကထိုးမှသူတို့တို့သွားတယ်မထိုးတဲ့လူကမထိုးပဲကြံခဲ့မှမထိုးတဲ့လူနဲ့ဒီလိုအကြည့်ကျေပြန်ဖြစ်တယ်ဆိုတော့ဘယ်လိုပဲစဉ်းစားသားပေါ့နော်မဖြစ်တဲ့ကိစ္စပါဒါတော့အခုလိုပြောနေကြတာလေသူတို့ကစတယ်ဒီဘက်ကစတယ်ဟိုဘက်ကစတယ်ဆိုတာလေဒါကတော့ဖြစ်ပြလို့ပြောတဲ့ကဏ္ဍတွေပါပဲတကယ်တမ်းကတော့တိုက်ပွဲရဆိုလို့ရှိရင်ရမယ်ဆိုလို့ရှိရင်ရလို့ရတဲ့အနေသားဖြစ်ပါတယ်ဒါဖြစ်ကြည့်ရလေအခုကနှစ်ဖက်လက်နဲ့ကရင်ကလည်းပဲဒါသိဖို့လိုပါတယ်ဖြစ်ကြည့်ရလေပြောင်းလဲနေပါပြီအရင်ကလိုဒီနှုတ်နဲ့မဟုတ်ပါဘူးတကယ်ကိုကျွန်တော်တို့ဒီဥပဒေဘောင်ထဲမှာဆွေးနွေးနိုင်တဲ့အနေသားရှိနေပြီမလို့ပေါ့နော်ဒီတိုင်းသားလည်းနဲ့ကိုင်းဘက်ကလည်းပဲဒါကိုပြန်လဲသုံးသပ်ပြစ်ပါလေနောက်မှဒီအစိုးရဘက်ကတမတော်အနေနဲ့အထူးသဖြင့်ပေါ့သူတို့ကအင်အားကြီးဖြစ်တယ်နောက်မှအစိုးရဆိုတာအမိဖဖြစ်တယ်အမိဖဖြစ်တဲ့အတွက်ဒီကန်တရက်ကိုတကယ်တမ်းငြိမ်းချမ်းရေးလိုချင်တယ်ဆိုလို့ရှိရင်တော့ထိုးစစ်စင်တာကိုရိုက်ရမယ်အဲရှိထားတဲ့တပ်တွေကလည်းဘာမှမပြစ်ဘူးဆိုလို့ရှိရင်ဒါတစ်ဖက်ကမပြစ်လို့ရှိရင်ဘယ်သူမှလည်းဟိုဘက်ကလည်းလာပြစ်မှာတော့မဟုတ်ဘူးလို့ဒါကကျမတာမန်ပြည်သူတယောက်အနေနဲ့တော့ဒီလိုပဲမြင်ပါတယ်ရှင
့်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ကျွန်တော်တို့တခြားတိုင်းပြည်တွေမှာပြစ်နေတဲ့ဟိုဒီပုံကန်ထကြွမှုတွေနဲ့စာလိုက်ရင်တော့မြန်မာပြည်မှာကဘာပဲပြောပြောတိုင်းသာလက်နဲ့ကန်အင်အားစုတွေသူတို့နေမှာပဲသူတို့နေကြတာပေါ့နော်ဒီသူတို့ကရန်ကုန်မြို့ကြီးတက်လာပြီးတော့လှုပ်သွားတာတို့မန္တလေးမှာလာတက်လှုပ်သွားတယ်ဆိုတာမျိုးတွေတော့မရှိဘူးပေါ့ဒီလိုအဖြစ်လုပ်ငန်းတွေမရှိတော့လည်းပဲအဲတမျိုးတော့စိတ်သက်သာရတာပေါ့လေအခုဖြစ်နေတဲ့ကိစ္စမှာကြတော့ခုနကတော့တွဲဘူးပြောသလိုပဲတစ်ဖက်နဲ့တစ်ဖက်လက်ညှိုးထိုးပြီးတော့သူ့ကြောင့်မို့ဖြစ်တယ်ငါကြောင့်မို့ဖြစ်တယ်ပြောနေတာလေအခုကျွန်တော်မြင်တာကတော့ KIA ဆိုလို့ရှိရင်လည်းပဲသူ့ရှိပြီးသားနေရာတွေကနေသူကမဆုတ်ပေးခြင်းဘူးသူနှစ်ရှည်သားများနေလာတဲ့နေရာဒါသူတို့နေရာဒီဘက် SSA တို့ပါဆိုလဲဒီအတိုင်းပဲသူတို့နေပြီးသူတို့မဆုတ်ခြင်းဘူးဆိုပြီးတော့ဟုတ်လားတင်းခံနေကြတဲ့အတွက်ကြောင့်အခုတိုက်ပွဲတွေလိုပဲပြင်းနေတယ်လို့ကျွန်တော်မြင်ပါတယ်ကဲအဲ့တော့ဆရာဦးတင်းဆိုရောခင်ဗျဘယ်လိုများသဘောရအောင်လဲပြောပါအောင်ခင်ဗ
ျဟုတ်ကဲ့ခင်ဗျအခုကျွန်တော်တို့ဆောင်းရာသီဝင်တော့မယ်ဝင်လာပြီးကာလမှာဒီတိုက်ပွဲတွေအတန်ကြီးပြန်ပြီးတော့ကြားလာရတာပေါ့နော်ဒီနည်းအဖြစ်ဒါကို6တွေ့ရာသီလို့ခေါ်တယ်ခင်ဗျအဲ့တော့စစ်တပ်မှာကျွန်တော်ကြားဘူးတော့က6တွေ့ရာသီဆိုတိုက်ပွဲတွေဖြစ်မယ်ပေါ့လေအာဆိုတော့ဟိုကျွန်တော်ကြည့်ရတာစစ်တပ်မှာပြည်ပြက်ကလေးများဆွဲထားတာမသိဘူးခင်ဗျ။ဟိုယာတိရောက်လို့ယာတိဘန်းနေပွန့်သူယာတိပွဲတော်တွေကျင်းပတယ်လို့မျိုးတိုက်ပွဲတွေကိုယာတိအရင်လိုက်လုပ်နေတယ်လို့မျိုးဟိုဗမာတပ်တော်ကလုပ်နေတဲ့ပုံစံမျိုးဖြစ်နေတယ် ဘာပါကြောင့်ဆိုကျွန်တော်ယာတိပေါင်းမျိုးများစွာကိုကြည့်လို့ရှိလွန်ခဲ့တဲ့နှစ်ပေါင်း20လောက်ကျွန်တော်စောင့်ကြည့်တဲ့အခါမှာဒီပုံစံပဲဖြစ်နေတယ်ခင်ဗျာအဲဒါကပရမတ်တစ်ချက်ပေါ့နော်ဒုတိယတစ်ချက်ကခုနကဥမောင်ကြီးဆွေးနွေးတယ်လို့ပမာဒီမာဒိုင်းနာနဲ့နဲ့ကန်ဖွဲ့ရင်းနဲ့ကျွန်တော်တို့အိန္ဒိယနိုင်ငံကအစိုးရကိုဟလာလက်နက်ကန်ပြီးတော့တော်လှန်နေတဲ့ပုံကန်နေတဲ့အဖွဲ့ရင်းနဲ့ရှင်းကြည့်လို့ရှိရင်တော်တော်လေးကွာတာကျွန်တော်တွေ့ရခင်ဗျာဥပမာအိန္ဒိယဆိုတော့နော်အိန္ဒိယမှာအိန္ဒိယဆိုတာကိုဆန့်ကျင်တဲ့ပုံနဲ့အများရှိတယ်။ဒါပေမဲ့သူတို့အထူးသဖြင့်အရှေ့မြောက်ဒေသလို့ခေါ်တဲ့ဗမာပြည်နဲ့နေချင်းဆက်နေတဲ့ဒေသမှာပေါ့လေ။သူတို့ကဗမာမျိုးပေါ်မှာတော့အခုရှိသေးတာကိုအဲ့ဒီအဖွဲ့တွေနဲ့ကျွန်တော်တို့ဗမာပြည်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကအခြေခံရင်းကွာတာကခုနကမျိုးကြီးတက်မလို့ဘူးလို့ဘူးလုပ်တယ်ဆိုတာတက်ပေါ့လေ။နိုင်ငံရေးပါတယ်။ကျွန်တော်ဗမာနိုင်ငံကတိုင်းရင်းသားတွေကနိုင်ငံရေးရွေးချက်အခုလေးကိုဥတည်ပြီးတော့သူတို့လက်နက်ကင်ပြီးတော့တိုက်နေကြတာဖြစ်တယ်ခင်ဗျာ။ဟိုဘက်နိုင်ငံတွေကတော့တခြားအကြောင်းတွေပေါ့လေ။စီဝါရေးအကြောင်းတွေရောမှုရေးစီဝါအကြောင်းတွေဆက်တတော်များများပါတယ်။ကျွန်တော်ပြောချင်တာကပမာပြည်မှာကနိုင်ငံရေးအခြေခံကြောင့်သာလျှင်တိုင်းရင်းသားတွေကလက်နက်ကင်ပြီးတော့တိုက်နေကြတာဖြစ်တယ်။အဲ့တော့ဒီဟာရစ်ကြလာတော့သူတို့လည်းပဲနိုင်ငံရေးနည်းနဲ့လှုပ်ချင်လာတယ်။ဒါပြောင်းပြောင်းဒီနေ့ရောသူတို့ပြောပြီးတော့ဟိုဆွေးနွေးပွဲတွေလည်းလုပ်ကြတာပေါ့နော်။သူစနေဘကခုနကတော့တွဲဘူးစနေတယ်လို့ပေါ့လေဟိုပါတဲ့ဖွဲ့ကပါမပါတဲ့ဖွဲ့ကမပါဘူးဆိုတဲ့အကြောင်းဟာဘာကြောင့်လဲဆိုတော့ဟိုတက်မရောပဲတော့မဟုတ်လက်ရှိအစိုးရဘက်ကယုံကြည်ရလောက်အောင်ဟိုဆောင်ရွက်မပေးနိုင်သေးလို့ဖြစ်နေသလားပေါ့နော်အဲ့ဒါတချို့ကပါတယ်တချို့ကမပါဘူးလက်ရှိအစိုးရလည်းတတန်းကလာလာပိုင်းလေးရှိတော့ကဒီတော့မှအဲ့လိုဖြစ်လာတာတွေကိုတော့နောင်လည်းပဲအစိုးရပြောင်းအောင်မှတူတူတော့လူကြီးစိတ်သက်လူကြီးလူကောင်းစိတ်သက်တနည်းဖြင့်ပေါ့လေဟိုအင်အားကြီးပြီးတော့အာဏာရှိတဲ့လူရဲ့ဟိုစာနာမှုသဘောပေါ့လေလူကြီးလူကောင်းဆန်တဲ့သဘောနဲ့အီးသည့်ပြည်ကြီးမှုတနည်းဖြင့်ရက်တန့်ထားလို့ရှိရင်နောက်အလံကတ်တို့လည်းလာလာကောင်းနေတယ်လို့ကျွန်တော်ယူဆတယ်ဒီဟာကိုပြတဲ့နေလူဒီဒီသဘောကိုပြတဲ့နေလူကျွန်တော်ယူဆတယ်ခင်ဗျအဲကြောင့်ဗမာတပ်မတော်ရောလက်ရှိဦးသိန်းစိန်အစိုးရရောကဒီတိုင်းရင်းသားလက်နက်ကင်အဖွဲ့အစည်းဒီအပေါ်မှာရောနောက်ဒါနဲ့တဆွတ်တဲ့ဖြစ်လာတဲ့ဒုက္ခတွေတွေတွေ့ပါသာနာထောက်ထားမှုကိုပြတ်တဲ့နေလို့ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့အဲ့တော့ခုနကတော့ဒေါ်ဒွဲဘူးပြောသွားသလိုပဲလွတ်တော်ထဲမှာလည်းပဲဒီကိစ္စကိုနော်အစိုးတင်သွင်းပြီးတော့ဆွေးနွေးကြတယ်ဆိုတော့ဒီအရေးကြီးအစိုးတင်သွင်းပြီးတော့လွတ်တော်ကဒီကိစ္စကိုမြန်မြန်ဆန်ဆန်နဲ့အေးအေးယူဆောင်ရွက်ပေးမဲ့အလားအလာတွေကတော့ဘယ်လိုတော့အခုမကြသေးခင်ရပ်ပိုင်းကလည်းပဲဒီလိုပဲဒီရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့ဒီတိုက်ပွဲတွေကြောင့်မလို့ထွက်ပြေးကြတဲ့စစ်ပွဲဒုက္ခတွေတွေဟလားအင်မတန်ဒုက္ခရောက်နေကြပါပြီတာဝန်ယူကူညီပေးပါဆိုပြီးတော့အစိုးရကိုတိုက်တွန်းကြောင်းဒီလိုပဲအရေးကြီးအစိုးတခုတင်သွင်းသွားပါတယ်ဒီတော့ဒီလိုအရေးကြီးအစိုးတွေတင်သွင်းပြီးတော့မှတ်တမ်းတင်ထားရုံနဲ့နော်လောလောလတ်လတ်အခုဆောင်းတွင်းရောက်နေပြီဆိုတော့ကအအေးတန်ကတော်တော်လေးဆိုးွားလာပြီဒီတော့ဒုက္ခတွေတွေပို့ပို့ပြီးတော့ဒုက္ခမရောက်ရအောင်ဘာတွေလုပ်ပေးစင်တယ်လို့တော်တွဲဘူးထင်လဲခင်ဗျပြောပါအောင
်အခုဆောင်းတွင်းလည်းရောက်လာပြီပေါ့နော်ဒီဆောင်းတွင်းမှာလည်းဒုက္ခရောက်တယ်ဘူးတွင်းမှာလည်းဒုက္ခရောက်တယ်ရီယာဒီလည်းဒုက္ခရောက်တာပဲဒုက္ခရောက်တဲ့နီးလန်းကတော့အမျိုးမျိုးပေါ့နော်ဒါမတူဘူးပေါ့နော်ဆောင်းတွင်းရောက်မှဒုက္ခရောက်တာလည်းမဟုတ်ပါဘူးဘူးတွင်းဆိုလည်းတတော်ဒုက္ခရောက်တယ်လူရည်ဒီလည်းရေမရှိတဲ့ဒုက္ခအစုံပေါ့နော်အဲအဲ့ဒီတော့အခုအစိုးရတက်တန်းလဲနည်းနည်းပဲတန်လာတော့တယ်ဒီတက်တန်းမှာဒီအစိုးရအနေနဲ့အကောင်းဆုံးအလုပ်ကိုလုပ်ဖို့ကတော့ဒီတက်မတော်ကိုတိုက်တွန်းပြီးမှကျွန်တော်တို့အရင်ကဒီမူပေါင်းတွေကြီးပဲကိုလည်းဟိုတိတ်မကင်မနဲ့ပေါ့နော်တချို့ချီလျှော့တင်တာလည်းချီလျှော့ပြီးမှဒီနှစ်ဖက်ကိုလက်ရှိမှာလဲဆွေးနွေးတဲ့အနေထားလဲရှိနေရဆိုတဲ့အခါကျတော့ဝိုင်းဝန်းဆွေးနွေးပြီးတော့မှဆောင်ရွက်မယ်ဆိုရင်တော့ဒီလည်းလာတော့ငါတန်သေးတဲ့ကာလမှာမဖြစ်စရာအကြောင်းရှိပါဘူးဒါပေမဲ့ကျမတို့ကတကယ်ဒီဟာကိုတော့ကိုကျင်းစာစာထောက်ထားမှလုပ်မယ်ဆိုရင်တော့တကယ်လုပ်လို့တကယ်ဖြစ်ပါရဲ့အဲ့တော့ကျမကတော့ဒါတကယ်မလုပ်သေးလို့မဖြစ်ဘူးလို့ကျမပြည်သူကြောက်နေခံစားတာရောပေါ့နော်ဒါလွတ်တော်မှာဘလောက်ပဲတင်တင်ကျမတို့ကအဆိုမတန်းတင်တာပဲဖြစ်ဖြစ်မတန်းတင်နေဆိုတော့လွတ်တော်မှာလုပ်နေပါပြီဆိုတဲ့ကိစ္စရက်တွေမတန်းတင်တာပေါ့နော်တော့အတီးပြူတယ်အတီးပြူတယ်ဆိုတဲ့ကိစ္စတွေကြတော့လေတကယ်ပဲဖြစ်မလို့လောက်ရမှာအရင်ကကိစ္စရရဆိုအတီးပြူခဲ့တာဒါပေမဲ့အတီးပြူပေမဲ့ဒီလွတ်တော်ဆောင်ရွက်ချက်တည်းရလဲလွတ်တော်မှာပဲရှိနေတယ်အပြင်မှာတော့တက်ရောက်မှုမရှိနေဘူးလို့ဒီလိုပဲမြင်တယ်အဲ့တော့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်တွေဆိုရလဲပြည်သူစံတာအရတင်တာပါကျမတို့ရဲ့သဘောတစ်ခုတည်းနဲ့လည်းမဟုတ်ပါဘူးပြီးရင်ဒီဟာအတီးပြူဖြစ်ဖို့ဆိုရလဲလွတ်တော်ကအားလုံးကသဘောတူမှ တော့ကြားတဲ့ကိစ္စဆိုတဲ့အခါကျတော့ဒါလေးတွေအလေးထားမှတကယ်ပြည်သူတွေရဲ့ခံစားကိုအလေးထားတယ်ဆိုလို့ရှိရင်တော့ဒီကိစ္စရက်ကိုတပ်မတော်ဘိုင်းကရောတပ်မတော်ပေါ်ပေါက်လာတဲ့လက်ရှိအစိုးရရောအမြတ်တာတရားနဲ့ဖြည့်ရှင်းမယ်ဆိုတော့မဖြစ်နိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်ကမြင်ပါအဲ့တော့တန်ရှိတဲ့ကာလမှာခုနကဆရာပြောသလိုပေါ့နော်အဲဒီဟာကိုဝိုင်းဝန်းဖြည့်ရှင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့နောက်လာမဲ့အနာဂတ်ဆိုလို့ရှိရင်ကိုရလို့ဆောင်ချက်ရဆိုလို့ရှိရင်လေဒီတမိုင်းမှာမတန်းတကယ်ကိုတင်ချန်ရစ်မှာပါဒီကိစ္စကမဖြစ်မနေအခုမလုပ်လဲနောင်လဲလုံးဝမဲ့အလုပ်ပါပဲအဲ့တော့ကိုလက်ထက်မှာလုံလိုက်တာကိုလုပ်တဲ့အလုပ်ကိုတကယ်ကိုအောင်မြင်အောင်ရပီတိဖြစ်အောင်ရနောင်လဲပဲကိုလုပ်တဲ့အလုပ်ကိုအမြဲတမ်းပေါ့နော်ရှင်တဲ့အခါရောသေးတဲ့အခါရောဒီဟာရဆိုရှင်တကယ်ဘုံယူစရာပေါ့နောင်လာနောက်သားကြံအောင်လို့အဲလုတ်ပေးတင်ပါတယ်ဆောင်ရွက်ပေးတင်ပါတယ်လို့ကျမဒီတိုင်းပြည်ရဲ့အမိအဖအားရဲ့အဲခေါင်းဆောင်တွေလက်နဲ့ကန်ခေါင်းဆောင်တွေအားလုံးကိုကျမတို့ကတိုက်တွန်းချင်တာပါရှင
်ဟုတ်ကဲ့ခင်ဗျဟုတ်ကဲ့ဟုတ်ကဲ့ခုနကတော့ကျွန်တော်ဒေါ်ရွေးဘူအမေတို့ကဒီဆောင်းတွင်းဝင်လာပြီဆိုတဲ့စကားကိုကျွန်တော်ပြောမိတာကဒီလိုပါဒီကချင်ပြည်တို့ရှမ်းပြည်တို့ဆိုတာကဒီတောင်တန်းတွေအထက်မှာနေနေကြတော့နွေရာသီရေရှားတာမိုးရာသီမှာမိုးဆိုတာတဲ့အခုဆောင်းတွင်းဆိုအေးအေးတန်းကခိုက်ခိုက်တုံအောင်ချမ်းနေပြီဆိုတော့သူတို့မှာအနှွေးတဲ့လုံလုံလောက်လောက်မရှိရင်ဟလားဆောင်းနေပါလေလုံလုံလောက်လောက်မရှိရင်ဒီဒုက္ခတွေတော်တော်ကြီးကိုပဲအခြေအနေဆိုးမှာပဲသူတို့တော်တော်ကိုပဲဒုက္ခကြီးမှာပဲဆိုတာကျွန်တော်တွေးမိလို့ဆောင်းဝင်လာတဲ့အကြောင်းပြောတာပါခင်ဗျအဲ့တော့ပြောပါအောင်ခင်ဗျဒေါက်တာတင့်ဆွေရောဒီဒုက္ခတွေအရေးကိုဘယ်လိုများဝိုင်းပြီးတော့ကူညီပေးလို့ရမလဲခင်ဗျဟု
တ်ကဲ့အဲဒီလိုရကျွန်တော်တို့ဗမာပြည်မှာကဒီစစ်အစိုးရလက်ထက်ကလေးကနေခုပြီးတဲ့အခုလက်ရှိအစိုးရအထိကြီးလိုက်ရင်ဗမာပြည်မှာဒုက္ခတွေအရေးဖြစ်တိုင်းဖြစ်တိုင်းမှာအစိုးရကအာမကိုရတာပဲများတယ်ခင်ဗျာနာဂိမုံတိုင်းပဲကြီးကြီးပြီးတဲ့လပိုင်းကရေကြီးတာဘယ်ကြီးကြီးပေါ့နော်ဟိုအစိုးရကနောက်ကျတာအပြင်ဟာတချို့တစ်ခါတည်းဓာတ်ရှိတာတော်လုံးသေးတယ်ပေါ့နော်အဲ့ဒါတော့မဖြစ်ဖြစ်နေကိစ္စပေါ့နော်ပါလာရေးဘက်ကကြီးကြီးဂျူမူရေးဘက်ကကြီးကြီးနိုင်ငံရေးဘက်ကကြီးကြီးအဲဒါလည်းတစ်ခါမကဘူးနှစ်ပေါင်းမြောက်များစွာအတွက်မှဒီလိုဖြစ်လာတယ်အဲ့တော့ဘာလုပ်ကြလဲဆိုတော့အများပြည်သူလူထုပေါ့နော်အရက်ဖက်အဖွဲ့အစည်းတွေကဝိုင်းပြီးတော့ဒီကြိုးစားပန်းစားနေရောညရောပေါ့လေရေစိုးကမိုးစိုးကကျွန်내ရေတော့သွားကြရတယ်မသွားနိုင်တဲ့လူတွေလည်းလူငွေတွေလူပြပစ္စည်းတွေထည့်ပြီးတော့လုပ်ကြရတယ်ခင်ဗျအဲဒါကဟိုတဘာဝဘေးအန္တရာယ်တွေမှာပေါ့လေအခုဖြစ်နေတာကတဘာဝဘေးအန္တရာယ်မဟုတ်ပဲနဲ့လူလုံးအန္တရာယ်ပေါ့နော်တနည်းအားဖြင့်စီရေးကနေဆက်ဖြစ်တဲ့ကိစ္စဆိုတော့ဟိုလုံညိုကြီးအကြောင်းပြချက်နဲ့ဒီလိုရက်ဖွဲ့ဖွဲ့စည်းတွေသွားဖို့လေအခက်ခဲတွေအများကြီးရှိနိုင်တယ်လို့ယူဆတယ်ခင်ဗျအဲ့ဒါလည်းမကောင်းဘူးเนาะအဲ့တော့ဒီအဲ့ဒါကိုရက်ဖွဲ့စည်းတွေကလည်းစ조사နိုင်တော့조사ပြီးရောသူတို့အကူအညီတွေကလည်းတကယ်ဒုက္ခရောက်နေတဲ့လူတွေစီရောက်အောင်လေအစိုးရဘက်ကလည်းကွန်ပျူတင်တယ်လို့ကျွန်တော်ယူဆတယ်နောက်တစ်ခါနိုင်ငံတကာဖွဲ့စည်းကတာနိုင်လို့ရှိရင်လည်းဒီအရာတွေကိုဟိုအကူအညီတွေရောက်အောင်လေပေးတင်တယ်လို့ကျွန်တော်ယူဆတယ်ခင်ဗျအဲ့တော့ဟိုရာသီဥတုတန်ကြောင့်ဖြစ်တဲ့ဟလာကြမ်းမကြီးအဲကိစ္စရရောပေါ့နော်အဝတ်အစားအနေထိုင်အစားအသောက်ကစားနေထိုင်ခြင်းကစားအများကြီးလိုအပ်မှာဖြစ်တော့ကကျွန်တော်တို့လိုအပ်မှာကတော့တစ်အချက်ကတော့လက်ရှိအစိုးရကနေပြီးတော့ဟိုတာဝန်တည်တည်လုပ်တင်နေနှစ်ချက်ကတော့အရက်ဖွဲ့ဖွဲ့စည်းတွေဟိုတွားပြီးတော့ကူညီလို့ရှိနေဒီဟာတွေကိုတွားကုန်ပေးတာဟာလားစစ်တပ်ကရင်းဖြစ်ရင်းနေနဲ့ဖြစ်ဖြစ်ကူညီပေးတာတုံ့ပြန်ရင်းယူပေးတာအတိလုပ်တင်နေနောက်တကအစိုးရမဟုတ်ဖက်နဲ့ဂျင်းဆိုင်ပြီးတိုက်နေကြတယ်ချန်ပီဖြစ်ကချန်ပီဘီကနော်တခြားတိုင်းလာတွေကလည်းဒီဖွဲ့စည်းတွေကလည်းပဲဒီကူညီတဲ့လူတွေကိုကူညီစောင့်ရှောက်မှုတွေပေးတယ်လို့ယူဆပါတယ်နောက်တစ်ခါဒီပမာဏကကြိတ်ချင်ကြီးတင်းနေဆိုတာလည်းရှိတာပေါ့အဲ့တော့ဒီဖွဲ့စည်းတွေကဘာလုပ်လဲတော့အခုတော့မသိသေးဘူးပေါ့နော်မကြားအသိရှိရင်လည်းရှိမှာပေါ့အဲ့တော့ဘာပဲဖြစ်ဖြစ်ကျွန်တော်ပြောချင်တာကပတ်ပေါင်းစုံကဟိုလူသားစိတ်ရှိတဲ့လူတွေကဆိုတာဖြစ်ဖြစ်ဆိုတာမဟုတ်တော့ဖြစ်ဖြစ်နိုင်ငံကဖြစ်ဖြစ်ပြည်တွင်းဖြစ်ဖြစ်တကယ်နည်းပဲဖြစ်ဖြစ်အားလုံးကနေပြီးတော့ဒုက္ခရောက်တဲ့လူတွေကိုထိထိရောက်ပေါ့နော်ဘုံဘုံကူညီတင်ကြတယ်လို့ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဒီဒုက္ခတွေတွေအကြောင်းပြောရင်းနဲ့ပဲပေါ့နော်ဒီဒုက္ခမျိုးမျိုးကြုံတွေ့နေကြတဲ့လူတွေတဲမှာပြီးခဲ့တဲ့ဒေသဘတ်တွေကပဲဖားခန့်မျိုးနဲ့ပဲမှာကြောက်စိမ့်တွင်းရနေပြီးတော့မြေသာဘုံကြီးပြိုကျလို့လူတွေ114ယောက်နော်တေဆုံးသွားခဲ့ရကြတယ်ဒါကအလောင်းပြန်ရလို့သာသူတို့ဒီလောက်တည်တာမရပဲနဲ့မြေအောက်ထဲမှာမြုပ်နေသွားတာနစ်မြုပ်နေတာအလောင်းပေါ်မြရတာကဘယ်နှစ်ယောက်ရှိမှမသိဘူးအစကတည်းကလူ200လောက်လို့ပြောကြတယ်အဲ့တော့အဲ့ဒီကိစ္စမှာလည်းပဲ ဒီကြောက်စိမ့်တူးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အရင်တော့တနိုင်တစ်ပိုင်းလုပ်ငန်းလေးတွေတိတ်တိတ်လေးတွေလောက်ကြတော့ဒီလိုကိစ္စကြီးတိတ်ပြီးတော့ကြီးကြီးကျယ်ကျယ်မကြားခဲ့ရဘူးအခုတော့ဒီဘိုဒန်စာကြီးတွေမြေထိုးဆက်ကြီးတွေနဲ့တခါလေကားကြီးတွေရန်ရာကြီးတွေအမျိုးစုံတုံးပြီးတော့တောင်ကြီးတွေဖြိုးချကျွန်တော်တို့ဗီဒီယိုတွေထဲမှာမြင်ရတာတော်တော်ရင်ဖို့ကြပါပဲဒီကနေတူးချလိုက်တဲ့ဟာကိုလူတွေကဘေးကနေစောင့်ပြီးတော့တခါလေဟိုခွေးတွေကောင်လက်ရထိုးတယ်ဆိုတာမျိုးပဲဒီဘက်ကနေမြေစာပုံကြီးတစ်ခုတိုးချလိုက်ဟိုဘက်ကလူတွေကပြေးလွှားနေတခါအဲ့ဒီထဲမှာကြောက်အစအနာလေးတွေရလို့ရညာနဲ့လိုက်ပြီးတော့လူရဲ့ကောက်ကြတာမြင်ရတော့ဒါရီဟာဒီတက်ဆိုင်ရာကဒီလူတွေရဲ့လုံခြုံရေးဒီလူတွေရဲ့ effect တွေဟိုအလေးမထားလို့ဒီလိုဖြစ်တာလားအခုကျတော့ဒီထင်းထင်းသိမ်းသိမ်းနဲ့လုပ်မယ်လို့တော့တည်င်းတော့ထွက်လာတာပေါ့လေဒါပေမဲ့ဒီလိုကိစ္စမျိုးတွေဖြစ်နေပတ်သက်ပြီးတော့ဒေါ်ထွေးဘူရောဗာမင်းပြောစရာကြီးလဲခင်ဗျအ
ဲကျွန်တော်တို့တင်ရန်ဇာတာဆိုတော့ထုတ်တော့ထုတ်သုံးလာပါမယ်ဒါပေမဲ့ကျွန်တော်တို့ကထုတ်သုံးတင်တာထက်ဟိုမူပြီးတောင်ရက်နေတဲ့အတွေ့အကြုံဒီလိုကိစ္စရက်ဒီဖြစ်တယ်လို့ကျွန်မမြင်ပါတယ
်။
နောက်မှဒီလိုစီးမဲ့ကမ်းမဲ့လိုအပ်တာတဲ့ပုံထုတ်သုံးတဲ့အပြင်ဥပဒေနဲ့မမီဘူး။လုပ်တဲ့ကိုယ်ကြီးရဲ့လည်းစီးမဲ့ကမ်းမဲ့မြေစာပုံနဲ့လည်းကြောက်စရာကြီး။အဲ့တော့ဖက်ကမှလည်းပဲစီးမဲ့ကမ်းမဲ့ထုတ်သုံးတာတော့ဒီအခုရှိတဲ့တောင်ကြီးကလည်းတကယ်တော့မြေစာပုံဒီဘက်တောင်ကိုဟိုဘက်ရွှေ့ဟိုဘက်တောင်ကိုဒီဘက်ရွှေ့ဥရုချောင်းဆိုရလဲအပေါ်လန်လိုက်အောက်လန်လိုက်နဲ့ချောင်းကိုဟိုဘက်ရွှေ့လိုက်ဒီဘက်ရွှေ့လိုက်နဲ့လုပ်ထားတာကြီးပဲဆိုတော့ဘယ်နေရာမှကြည့်လိုက်ရင်မြေစာပုံကြီးပါပဲ။အဲ့တော့ကျမတို့နိုင်ငံကတကယ်တမ်းကျတော့ဒီတရားစာတပေါ်ကျွေးရမယ်အခုစစ်ဖြစ်တာနဲ့လည်းဆက်ဆက်နေပါလေဒါတရားစာတချိန်စာပေါ့နော်ဒီကျောက်စိမ့်ဒီကကိုကျမတို့ကာကွယ်ရင်းနဲ့ဒီမှာလာတူးတဲ့လုပ်ငန်းရှင်တွေလည်းသူတို့ရဲ့ဟိုလုပ်ငန်းရှင်တွေနဲ့ပတ်သက်တဲ့လူပတ်သက်ရာပတ်သက်ကြောင်းပေါ့နော်အဲ့ဒါတွေလည်းဒီအရေကာကွယ်ရင်းနဲ့တိုက်ပွဲတွေကလည်းမပြီးနိုင်ဘူးအဲ့လိုမျိုးဒီတရားစာတရဲ့ဟိုဆိုးကျိုးတွေကြောင်းပေါ့နော်ကောင်းကျိုးကတော့ကျမတို့နည်းပါတယ်ဒီဆိုးကျိုးတွေကြောင်းပဲအဲဒီတိုက်ပွဲတွေကလည်းဖြစ်နေတာပါပဲဥပဒေနဲ့မညီတဲ့တရားဥပဒေမဆိုးမိုးတဲ့အလုပ်ရက်တွေကလည်းတောက်လျှောက်ဖြစ်နေတာနောက်ဆက်တွဲတွေကအကုန်အဆုံးပါပဲအဲ့တော့ကျမတို့ကဒီတရားစာဒနဲ့ပတ်သက်ပြီးတော့ထိန်းချုပ်လိုက်ဖို့တော့လိုအပ်မယ်လို့မြင်ပါတယ်နောက်မှထုတ်ထားတဲ့လောက်ကိုလည်းတကယ်စီးတန်းတကားနဲ့ဆောင်ရွက်မယ်ဥပဒေတွေရှိပေမဲ့ဒီဥပဒေတွေကလည်းအကောင့်ထဲပေါ်ဖို့လိုပါတယ်အကောင့်ထဲပေါ်ပြီးတကယ်လိုက်နာကြလားမလိုက်နာဘူးလားဆိုရင်အောက်ခြေအထိအဲ ဖွင့်စင်းစစ်ဆေးမှာအောက်ခြေရလူတွေလည်းဒါကိုချစ်ချစ်ရောက်ဆောင်ရွက်တင်ပါတယ်အခုကတော့ဥပဒေကဥပဒေပဲလူတွေကလှုပ်ချင်တာလှုပ်နေတယ်အဲအဲ့လိုဓာတ်ထဲမှာပဲအဲစစ်ဒီတရားစာတကြောင့်ပဲတောက်စင်းကြောင့်ပဲစစ်ဖြစ်တယ်အဲတိုက်ပွဲဖြစ်တယ်ပေါ့နော်စစ်ပြောရင်လည်းတိတ်မတိုက်ကြပါဘူးကျမတို့ကလည်းတစားကဆွဲနေတော့အဲ့တော့တိုက်ပွဲဖြစ်ကြတယ်နောက်မှအခုလိုမြေစာပြိုတယ်ညောလူတေတာကမိတန်းဖြစ်နေတာပါပဲဒီတစ်ခါတော့တော်တော်များများအဲကဘာစီအောင်ကြတာပေါ့နော်အရင်ကကျောင်းနိုင်ငံမပွင့်လင်းတော့လည်းကဘာမသိတော့လဲဒီလိုပဲတည်နေကြတာပဲတချို့ဆိုဒီကြောက်စိမ့်နေလူမအထဲမှာတော့မှတတ်လိုက်တဲ့ရေတောင်အများရှိပါတယ်ဒီကြောက်စိမ့်ပြဿနာနဲ့ပတ်သက်မှအဲအဲ့လိုမျိုးအရင်ကတော့မပွင့်လင်းဘူးဆိုတော့ဘယ်သူမှမသိလိုက်ကြတဲ့ပြဿနာတွေပေါ့နော်ဒီကနေ့ကျမတို့ရဲ့ပြည်တွင်းငင်းချိုင်းရင်းမရတာလဲဒီတရားစာတကြောင့်အထူးသဖြင့်ကျောင်းကချင်ပေါ့ဒီတရားစာတကြောင့်ဆိုတာတော့ပါနေတဲ့အတွက်ဒီကန္တကိုအစိုးရအနေနဲ့တကယ်ကိုချစ်ချစ်ရောက်ထိမ့်ထုတ်ပြီးလောက်ကင်မတာအဲကျမတို့ပြည်တွင်းချင်းချင်းရေးနဲ့အခုလိုသဘာဝတရားစာတာတွေနဲ့ကျမတို့လူတွေဒုက္ခရောက်တာနဲ့ဒါတွေရောအားလုံးဆက်ဆက်ပြီးကျမတို့အဲထိန်းကွက်နိုင်မှာဖြစ်ပါတယ်လို့ကျမတို့ဒီလိုပဲမြင်ပါတယ်ရှင်
ဟုတ်ကဲ့ဆရာဦးတင်းဆိုတော့ခင်ဗျာ
ဟောဟုတ်ကဲ့ဒီကိစ္စကြီးကလည်းအတ္တမဟိုအရေးကြီးတဲ့ကိစ္စကြီးနဲ့ဖြစ်ရှင်းဖို့လည်းကြီးကြီးကျယ်ကျယ်လုပ်ရမယ့်ကိစ္စလို့ကျွန်တော်တို့မြင်ပါတယ်ဒီသဘာဝတွန်းတွက်ပစ္စည်းတွေကိုနိုင်ငံတော်ကပိုင်နေဘယ်သူပိုင်နေကုမ္ပဏီကပိုင်နေဆက်စင်ပေါ့လေအခုလက်တွေ့ရတော့ဒီဖားကန့်တခုတည်းကိုကြည့်ရင်တော့တော်တော်လေးရှုပ်ထွေးတဲ့နိုင်ငံရေးတော်တော်လေးရှုပ်ထွေးတဲ့စီးပွားရေးတော်တော်လေးရှုပ်ထွေးတဲ့နိုင်ငံညာကုမ္ပဏီနိုင်ငံညာငွေလုံးချင်နေပါပြောပါနေတယ်ခင်ဗျအဲ့ထက်မှာဒီလက်ရှိအုပ်ချုပ်ရေးရာပွင့်လင်းမြင်သာမှုမရှိတဲ့ကိစ္စတွေပေါ့နော်ဟိုဒီကနေ့ပဲဟိုလာဟိုဒီနေ့က Global Witness ခေါ်တဲ့လန်ဒန်ကြီးစိုက်ဖွဲ့ကအစီအကားတက်ပြီးဆွတ်ဆိုချက်ကိုဒီဝင်ယူမောင်မောင်တင်တယ်ပါအဲ့ဆိုတာ
ပြန်ရှင်း
ပါဘူးလို့ရှင်းတယ်ပေါ့နော်ဒါတော့သူ့ဘက်ကရှင်းတယ်လို့ဟိုသူ့အထက်ကဟိုဘုံယုံမှုစတန်ကျွဲလည်းရှင်းတယ်လို့ယူဆတယ်ခင်ဗျာနောက်နောက်ပုဂ္ဂိုလ်တွေရောပေါ့နော်မဟုတ်ရင်တော့ရှင်းတယ်နေလို့ယူဆတယ်ဆိုတော့ဟိုခုနကကျွန်တော်တိုက်ပွဲလို့ပေါ့လေဟိုသူတို့ကစတိုက်လို့ကိုကတိုက်ရတယ်ဒီဘက်ကလည်းဟိုကိုကလာတဲ့လို့ဒီဘက်တိုက်ရတယ်ဆိုတော့တိုက်ပွဲပုံစံမျိုးပဲဒီဒီဖကကြောက်တော့လည်းအဲ့လိုပဲထင်တယ်ခင်ဗျာဒီဘက်ကကျွဲဒီဘက်ကမဟုတ်ပါဘူးကိုချပါပေါ့လေအဲ့တော့တကယ်တမ်းဘာဖြစ်နေတယ်လဲဆိုတော့တကယ်တမ်းပြဿနာဖြစ်နေတာပဲ ဘသူကစစဘသူကဘာလို့ပြဿနာဖြစ်နေလဲခုနကြောက်သိနှုန်းဟိုရတဲ့30ဘီလီယံဆိုတာလဲတကယ်ဆုံးရှုံးနေတာပဲဘသူရောက်ရဘသူဥပမာသိမရလို့ဘသူရရပေါ့နော်ဆိုတော့ဒီနေ့ပြတိုင်းပြည်နစ်နာတာပဲအဲ့တော့ပြဿနာအရှုပ်ထွေးကြီးကိုဖြစ်ရှင်းတဲ့အခါမှာခုနပြောလို့ရှုပ်ထွေးကျပြန့်လို့အပေါဝန်ဖြစ်ရှင်းတဲ့လူတွေကလည်းကောင်းကြီးကြီးသားစိတ်ရှိတိခံမှုအမျိုးမြင်ရှိရှိနဲ့ရှင်းမှသာလျင်ဖြည်းဖြည်းဖြည်းနဲ့လမ်းစားပေါ်ပြီးလမ်းပေါက်လာခဲ့တယ်ပေါ့နော်ဒါကဖက်ကန့်ကြောင့်စိတ်တစ်ခုရှိတယ်ကျန်တဲ့နေရာတွေလည်းဒီတိုင်းပဲအဲ့တော့ကြာတော့နာဒေတာကန်နေရောတက်ဆိုင်တဲ့ပုံကူတွေရောကစိတ်တော်တော်လေးအခဲမကြီးနာကြီးမှုတွေဖြစ်လာရင်ဆန့်ကျင်မှုတွေကပြင်းထန်လာတတ်တာပေါ့နော်ဒါကဒီတစ်ခုရှိတယ်ကျန်တာတွေလည်းမလာဘူးလို့မပြောနိုင်ဘူးပေါ့ဥပမာဆိုရင်ကျွန်တော်တို့ဒီတံငွေပိုင်လိုင်းကိစ္စမှာဟိုရခိုင်ပြည်နယ်ကထွက်ပြီးတော့ရခိုင်မှာဟိုမိထွန်းစရာမရှိတဲ့ဟာရခိုင်ပြည်သူပြည်သားတွေရောကျန်တဲ့ပြည်တော်သူသားတွေရောအကုန်လုံးဟာနာကျင်မှုတွေဖြစ်ကြရတာပေါ့နော်
ဟုတ်ကဲ့
အဲဒီလိုပဲဟိုဒီဖက်ကနမူနာလေးကြည့်ပြီးတော့ကျွန်တော်တို့တပြည်လုံးအတိုင်းအတာနဲ့တိုင်းပြည်ရဲ့ဟလာသဘာဝတည်ရန်သာတာတွေဟာပြည်တော်စုကြီးတစ်ခုလုံးကိုညီညွတ်မြတ်လို့ဥပဒေနဲ့အညီခံစားခွင့်ရတဲ့စနစ်ကိုပြောင်းလာမှသာလေရင်ပြည်တော်စုကျိုးဖြစ်ပြီးတော့အခုလိုတံငွေပိုင်လိုင်းရောဖကန်ကြောက်တွန်းပါရောတခြားနိုင်ငံသားတွေကလာပြီးတော့ဟိုငွေတွေတက်ယူတဲ့ဘဝကိုကျွန်တော်တို့ရှင်းဆိုင်ကျော်လွှားနိုင်ပြီလို့
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့အဲဒါကြောင့်လည်းပြောကြတာပေါ့လေဒီလောဘဇောတိုင်နေကြတဲ့ဒီတရုတ်ကုမ္ပဏီတွေကဒီတရားတဲ့နီးနေရောမတရားတဲ့နီးနေရောနီးမျိုးစုံနဲ့ရသမျှကိုတည့်ယူနေကြပါတယ်ဆိုပြီးတော့ဒီဗမာပြည်ထဲမှာလည်းမကပါဘူးတခြားအတိုင်းပြည်တွေမှာလည်းပဲဒီဟာမျိုးတွေတည်နေကြကြားနေကြတာပဲလေကဲကျွန်တော်တို့အချိန်ရတုံးလေးမှာဒေါ်တွဲဘူးရောခင်ဗျာညီကုန်းချုပ်အနေနဲ့ဘာများပြောလို့ပါသေးလဲခုနကတိုက်ပွဲတွေချိန်မြင့်နေတဲ့ကိစ္စတို့အခုဒီဖားကန့်ကြောက်စင်းလုပ်ငန်းကိစ္စတို့ညီကုန်းချုပ်အနေနဲ့ပြောပါအောင်ခင်ဗျာအ
ဲကျွန်တော်ကတော့ဒီကျွန်တော်တို့နိုင်ငံကအခုလက်ရှိအစိုးရလည်းပြောင်းလဲရေးကိုဆောင်ရွက်နေတယ်လို့သူတို့ပြောပါတယ်တကယ်ပြောင်းလဲဖို့သူတို့လှုပ်ဆောင်နေတယ်လို့ပြောပါတယ်နောက်အခုအနိုင်ရအဖွဲ့ပေါ့နော်အနိုင်ရတဲ့ပါတီကလည်းဒီပြောင်းလဲရေးကိုဥတည်ပြီးမှသူတို့ကပြောင်းလဲဖို့အချိန်ပြီးဆိုမှဆောင်ရွက်နေခြင်းဖြစ်ပါတယ်အဲ့တော့အဲ့ဒီပြောင်းလဲခြင်းဆိုတဲ့နေရာမှာကျမတို့ကတကယ်ကိုပြောင်းလဲဖြစ်ဖို့ကအဲတစ်သက်လုံးဖြစ်လာတဲ့ဒီတိုင်းရင်းသားအရေးပေါ့ဒါကိုဖြည့်ဆင်းနိုင်မှကျတော့အမှန်တကယ်ကြောင်းလဲမှဖြစ်ပါတယ်။ဘလောက်ပဲကျတော့ကြောင်းလဲရေးကိုဒီပြောနေစီနဲ့အမှန်တကယ်လက်တွေ့မဖြည့်ဆင်းပေးဘူးဒီဟာချစ်ချစ်ရောက်ရောက်ပေါ့လက်ဆောင်ရနေတဲ့အနေသားမရှိဘူးဆိုလို့ရှိရင်တော့ကြောင်းလဲခြင်းကပစပ်ချားမှာပဲရှိမှတကယ်ကျတော့နိုင်ငံကကြောင်းလဲမှမဟုတ်ပါဘူး။တခြားခံတားရက်တွေလည်းပဲဒီအပေါ်မှာပဲဒီပြည်ပြီးမှကျတော့နိုင်ငံသားကြီးကြီးမြုံနာမှုတွေတခြားတိုးတက်မှုခံတားအားလုံးကကျတော့ပြည်ပြည်ငင်းချမ်းရေးအပေါ်မူတည်ပြီးမှကြောင်လေချင်းအဲ့ရနေတိုးတက်ချင်းပုံချိုးချင်းဖြစ်လာမှာဖြစ်တဲ့အတွက်ကျတော်တို့တကယ်တမ်းကြောင်လေကြီးကိုဆောင်ရွက်နေပါရဲ့ဆိုတဲ့အစိုးရရောနောက်လက်ကြောင်လေကြီးမဲ့အကြောင်လေကိုဆောင်ရွက်မယ်ဆိုတဲ့အစိုးရရောကျတော်တို့ဒီတိုင်းအရေးကိုတော့တကယ်ကိုဥထိတ်ထားပြီးမှနံပါတ်1နေရာထားပြီးမှဖြည်းဖြည်းရောက်ရောက်အချိန်တိုအတွင်းမှာဖြည်းဖြည်းဖြည်းဆင်းပေးစီချင်ပါတယ်လို့ဒီမှာတော့ဒီလိုပဲညီကုန်းချုပ်မှပြောချင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့အချိန်လည်းပြည့်သွားပြီမလို့ဒီမှတ်ချက်တင်နေပဲဒီနေ့စကားဝိုင်းကိုရန်နာပါရစေအခုလိုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကချင်ပြည်နယ်အင်ဂျန်ရမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးနဲ့1990ပြည့်နှစ်ရွေးကောက်ပွဲအနိုင်ရ NLD ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတင့်ဆွေတို့ကိုကျေးဇူးအထူးပဲတင်ရှိကြောင်းပြောပြစေခင်ဗျာတော်တာရှင်အပေါင်းလဲကိုစိတ်နှဖျားကြားမှွှန်လန်းကြပါစေ